ဣသရေလနဲ့ဟာမတ်စ်ကြားအပြစ်ခံရစေနိုင်ဖို့အတွက်သဘောတူညီချက်တွေကိုနောက်ဆုံးအချောတညှိနှိုင်းနိုင်ဖို့ဂျာကန်ညှိနှိုင်းပေးသူတွေဟာဒီကနေ့ကာတာနိုင်ငံမှာတွေ့ဆုံကြမှာဖြစ်ပါတယ်ဒီဆွေးနွေးမှုနဲ့နှိစက်သူတွေကတော့ဂါဇာဒေသအပြည့်ရရေးအတွက်ကြိုးပမ်းမှုတွေဟာဒီရက်ရက်တတ်တပတ်အတွင်းအကောင့်အထက်ပေါ်လာနိုင်မယ်လို့ပြောဆိုပါတယ်ပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းသမ္မတဂျိုးဘိုင်နေကအပြစ်ကရစေးကြိုးပမ်းချက်တွေဟာအကျိုးပြစ်ထွန်းဖို့နှိစက်လာနေပြီလို့ပြောပါတယ်အပြစ်ကရစေးပြီးဖမ်းဆီးခံထားရတဲ့တရားခံတွေကိုပြန်လွှတ်ဖို့ဣသရေလလုံခြုံရေးအတွက်ဆောင်ရွက်ပေးဖို့ဂါဇာဒေသကိုလုံလောက်တဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဒါတွေဟာသဘောတူညီချက်အတွက်အခြေခံအချက်တွေဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောဆိုကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ပါတယ်။အပြစ်ကရစေးရင်နဲ့ပတ်သက်တဲ့ဆွေးနွေးချက်တစ်လျှောက်လုံးအဓိကပါဝင်တဲ့အချက်တွေကတော့ဟာမတ်စ်ဘက်ကရောဣသရေလဘက်ကပါဖမ်းဆီးထားသူတွေပြန်လွှတ်ပေးရေးဂါဇာကနေဣသရေလတပ်တွေပြန်ဆုပ်ရေးအိုးရင်စွန့်ခွာထွက်ပြေးရတဲ့ပါလက်စတိုင်းတွေနေရာပြောင်းရေးအယက်သားပါလက်စတိုင်းတွေကိုလူသားချင်းစာနာမှုအကူအညီပေးရေးစတဲ့အချက်တွေဖြစ်ပါတယ်15လကျော်ကြာပြီဖြစ်တဲ့ Israel Hamas စစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စု Egypt Qatar စတဲ့နိုင်ငံတွေကဂျာကန်ဝင်ရောက်ညှိနှိုင်းပေးနေတာဖြစ်ပါတယ်